ဘယ်လောရှ်နိုင်ငံမှာအောက်တိုဘာ9ရက်ကကျင်းပတဲ့ရွေးကောက်ပွဲမင်းရလကိုအတိမမတူကြောင်း EU ဥရောပသမ္မတကဗိုလ်တော်ဖူးနေမှာပြောပါတယ်။26နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတအလက်ဇန်ဒရာလူရှန်ကိုကိုအာဏာဆက်ပြီးမြဲစင်မဲ့ဒီရွေးကောက်ပွဲဟာမဲမတမာမှုတွေရှိနေတယ်လို့သုံးသပ်သူတွေကဝေဖန်နေပါတယ်။အကြမ်းဖက်မှုတွေဖိနှိပ်မှုနဲ့ရွေးကောက်ပွဲမဲမတမာမှုဖြစ်အောင်လှုံ့ဆော်မှုမှာတာဝန်ရှိတဲ့လူပုဂ္ဂိုလ်အတော်များများအတွက်ဒဏ်ခတ်အရေးယူမှုတွေမကြခင်ချမှတ်တော်မယ်လို့ဘယ်လာရုစ်အခြေချင်းဆိုင်ရာ EU အရေးပေါ်အစည်းအဝေးပြီးမှဥရောပကောင်စီအကြီးအကဲ Charles Michel ကပြောပါတယ်။ဘယ်လာရုစ်နိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုပြင်းပြင်းထန်ထန်ချေမှုန်းခဲ့တဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီးရာနဲ့ချေခံရရတဲ့အပြင်လူ5000လောက်ဖမ်းခံခဲ့ရတဲ့နောက်ရပိုင်းတွင်းမှာပဲမြို့တော် Minsk မှာဆန္ဒပြသူတွေကိုနှိမ်နှင်းမှုသမရကရဲတွေကိုအမိန့်ပေးခဲ့တာကြောင့်ဗိုလ်တော်ဖူးနေမှာတော့မငြိမ်မသက်ပိုပြီးဖြစ်လာကြတာပါ။စေအခုနီးပေးမယ်လို့သမ္မတလူရှန်ကိုကိုကန့်လန့်ခဲ့တယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကဂျာမနီဝန်ကြီးချုပ်အန်ဂလာမာကာနဲ့တင်းတဲ့သမ္မတအီမန်နျူရယ်မက်ခရွန်တို့ကိုဘယ်လာရုစ်အရေးဂျာဝင်မနောက်ဖို့အတွက်တတိပေးခဲ့ပါတယ်။